ပကြီးစရာဥက္ကမောင်ရင်အသက်86နှစ်ဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ပြီးဒီနေ့သူ့ရုပ်အလောင်းကိုရေဝဲတုတ်တမ်းမှာကုသွင်းတကြိုခဲ့တာဖြစ်ပါတယ်။ပြီးသူကပကြီးစရာဒါရိုက်တာကျောင်းဆရာအဖြစ်ထင်ပေါ်ကျော်ကြားသူဆရာကြီးဥက္ကမောင်ရင်ဟာပကြီးကရေးဆွဲရာမှာပုံလူရုပ်တွေကိုဆွဲတာထက်လူတွေရဲ့မှတ်မိနိုင်မဲ့သရုပ်ကိုအဓိကထားရေးဆွဲသူဖြစ်ပါတယ်။ပကြီးကရေးဆွဲရမှာဒေါ်အောင်ဆန်းစုကြည်နေအကျချုပ်ရှိနေစဉ်အချိန်ကတည်းကဒေါ်အောင်ဆန်းစုကြည်ရဲ့ပုံတွေကိုရေးဆွဲခဲ့ခြင်းကလည်းဆရာကြီးကိုအထုနာမည်ကျော်စေခဲ့တယ်လို့ညီမဖြစ်သူဒေါ်သိန်းသိန်းကပြောပါတယ်
။ပကြီးမလည်းသူအရန်တော်တယ်သူကမျက်စိမြင်ပြီးတော့ရေးနိုင်တယ်လို့ထင်တယ်။သူရှောက်ချလိုက်တဲ့တခါချက်ချင်းပုံထွက်လာ။ဒီလူကသူကပုံလူတော့မဟုတ်ဘူး။ဒါပေမဲ့အဲ့ဒါကြည့်လိုက်ရင်ဒီလူရဲ့ပုံဆိုတာတည်တယ်။သူပုံလူဆွဲတာမဟုတ်ဘူး။တနည်းအားအပိုင်ဖန့်ထားတယ်မျက်လုံးတွေပါပဲတည်းအကြည့်လိုက်တဲ့ဒီလူပဲဒါပေမဲ့သူကတေချာပုံလူလူဆွဲတာရမှာအဲရန်တဘောက
ြဆရာဦးခင်မောင်ရင်ဟာရန်ကုန်မြို့မြောက်ကလာပါမြို့နယ်မှာနှစ်ပေါင်းများစွာနေထိုင်ခဲ့သူဖြစ်ပြီးပကြီးရေးဆဲတာအပြင်အောင်စီကျောင်းမှာအင်္ဂလိပ်စာကိုနှစ်ပေါင်း20လောက်သင်ကြားပေးခဲ့သူဖြစ်ပါတယ်ဆရာကြီးဟာအမှုပညာအကောင်းစွာနဲ့မော်ဒန်ပကြီးလှူရှားမှုနဲ့နာမည်ကျော်ခဲ့ပေမဲ့ရိုးရှင်းစွာနေထိုင်တတ်သူအဖြစ်လည်းနာမည်ကြီးပါတယ်ဆရာကြီးနဲ့အောင်စီကျောင်းမှာ1969ခုနှစ်ကတည်းကအတူနေထိုင်ခဲ့သူဦးသန်းအောင်ကဆရာကြီးဥက္ကမောင်ရင်အကြောင်းကိုအခုလိုပြန်ပြောင်းပြောပါတယ်
။သူကအယူအသားဆုံးဟာပစံပြားဆုံးဆိုတဲ့ဒီဂရီပေါ့ဒီမှာသူနေရင်းနဲ့မှရှိသေတေတိယူပါနိုင်ငံသားရဲ့ပါဆိုလားကိုကြည့်ရတယ်ဘလို့နေလို့မလို့သူယူရတယ်ဆိုစံပြပြောလိုက်ပါတယ်။သူကသူပြောကြမလို့လေတတအင်ဒိုနီးရှားမှာနေမှာကသူကတတ်လောက်လိုက်နေနော်ကပပကြီးအဆိုဆေးချင်းကြီးကွာဆုတ်ဖြတ်ထားတာမြန်မာခမောင်ရင်အာတစ်စတာ
ပကြီးဆရာတဦးအဖြစ်ကြော်ကြားခဲ့သူဖြစ်တယ်လို့1983ခုနှစ်က2000ခုနှစ်အထိအင်္ဂလိပ်စာသင်များသူအဖြစ်နေထိုင်ခဲ့သူဆရာကြီးဟာစာသင်ကြားမှုမှာစေတနာပါစွာသင်ကြားပေးသူဖြစ်တာကြောင့်တပည့်တွေများစွာကိုမွေးထုတ်နိုင်ခဲ့သူဖြစ်ပါတယ်ဆရာကြီးရဲ့တပည့်တဦးဖြစ်သူဦးတန်းဦးကအခုလိုပြောပြပါတယ
်ရှင်ရှုရှင်းတယ်အရင်စင်နာလည်းရန်ကောင်းနဲ့ဘူးမဆူစင်နာကောင်းနဲ့ကျောင်းသားပေါ်ပဲဖြစ်ဖြစ်ဒီရက်ွက်တရအင်းနီနာချင်းပေါ်ပဲဖြစ်ဖြစ်ပေါ့နော်သူ့အားလုံးကချစ်ကြတယ်ချစ်လဲချစ်ကြကြောက်လဲကြောက်လဲယူလဲယူသေးကြတယ်